တိမမှုတွေနဲ့နဲ့ချီချီးထွားနေတဲ့တောင်နှက်မြောက်ကိုရီးယားတို့ကြားဆက်ဆံရေးတွေတိုးတက်အောင်ကြိုးပမ်းရမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နှနိုင်ငံနဲ့ဆက်ကဆက်သွယ်ရေးလမ်းကြောင်းကိုဒီကနေ့ပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။နှနိုင်ငံကြားပန်ချထားတဲ့စစ်မဲ့ဆောင်ဒေသကပန်မွန်ကျုံနယ်စပ်ချေးရွာခြေဆိုင်မြောက်ကိုရီးယားတာဝန်ရှိသူတွေတိကျဆက်သွယ်ရေးတယ်လီဖုန်းကတဆင့်ဆက်သွယ်ခေါ်ယူခဲ့တာဖြစ်ကြောင်းတောင်ကိုရီးယားရာရှိတွေကပြောဆိုလိုက်ကြတာပါ။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်ထရိုင်တက်မစ်ဆိုင်းတုံးတွေဆက်လုံနေတဲ့အတွက်နှနိုင်ငံပူးတွဲဖွင့်လှစ်ထားတဲ့စစ်မှုဆောင်လုပ်ငန်းတွေကိုတောင်ကိုရီးယားဘက်ကရက်စက်လိုက်ပြီးနောက်မှာပဲမြောက်ကိုရီးယားကလည်းတိတန်ဆက်ဆွယ်ရေးလမ်းကြောင်းကို2016ခုနှစ်ဖေဖော်ဝါရီလကတည်းကဖြတ်တောက်ထားတာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးကိုကြီးကြပ်ရတဲ့မြောက်ကိုရီးယားအေဂျင်စီရဲ့အကြီးအကဲရီဆွန်ဂွန်ကတော့ဖြောင့်မတ်တဲ့သဘောထားရိုးသားတဲ့အပြုအမူနဲ့ထိတွေ့ဆက်ဆံမှုကြိုးပမ်းခဲ့တာဖြစ်တဲ့အကြောင်းတိတန်ဆက်ဆွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်ကြောင်းဒီကနေ့ဆော့ဘိုက်ကြီးညာတဲ့ထုတ်ပြန်ချက်ကိုနိုင်ငံပိုင်ကိုရီးယားဘူသတင်းအေဂျင်စီကဖော်ပြရမှာပြောဆိုလိုက်ကြပါ။ကိုရီးယားနဲ့တိုက်ရိုက်ဆက်သွယ်ပြောဆိုဖို့နဲ့ရှင်းလာတဲ့တောင်ကိုရီးယားနိုင်ငံပျောက်ချမ်းမြို့မှာကျင်းပမယ့်ဆော့ဝါဒီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားအားကစားသမားတွေရှင်ပြန်နိုင်ရေးဆွေးနွေးဖို့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလွတ်လို့ကြောင်းတင်းလာနေတုန်းကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကနှစ်သက်ကူမင်ကိုပြောကြားမှာခက်သွင်းပြောဆိုခဲ့ပြီးနောက်မှာပဲနိုင်ငံခြားအေးဆက်ဆက်ဖြစ်နေတဲ့ဆက်ဆံရေးတွေစတင်ပြောင်းလဲလာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ကလန့်ချက်ကိုလက်ခံပြီးပန်မုံကျွန်းရွာမှာနိုင်ငံတပ်တမန်တွေဒီလ9ရက်နေ့တွေ့ဆုံမှုလည်းတောင်ကိုရီးယားကမနေ့တုန်းကပဲတုံ့ပြန်ပြောဆိုထားပါတယ်။